ဒရုပေဒနိုဘယ်ဆုကိုဂျာမနီနဲ့အမေရိကန်ကပညာရှင်တွေကစုခူးသွားကြပါတယ်။ဂျာမနီနိုင်ငံ Max Planck Institute ကပညာရှင် Benjamin Listen အမေရိကန်နိုင်ငံ Princeton Tech လိုက David W.C. Macmillan တို့ပူးတွဲရရှိသွားကြတာပါ။စုငွေဒေါ်လာ 1.3 သန်းကိုခွဲပြီးရရှိကြမှာဖြစ်ပါတယ်။ Organocatalysis တို့ခေါ်တဲ့ဓာတုဗေဒပညာရဖြစ်ပေါ်တိုးတက်အောင်ဆောင်ရွက်နိုင်ခဲ့တာကြောင့်ခုလိုစုချိမြင့်တာဖြစ်တယ်လို့စုရွေးချယ်ရေးအဖွဲ့ကဆိုပါတယ်။ဒီပညာရဟာ molecule တွေကိုတိဆောက်ရမှာလွယ်ကူအောင်အထောက်အကူပြုတဲ့ပညာပါ။ပညာရှင်တယောက်ဟာဓာတုဓာတ်ပြုမှုတွေကိုထိန်းချုပ်ဒါမှမဟုတ်မြန်ဆန်အောင်လှုပ်ဆောင်ပေးတဲ့ catalyst ကိုခေါ်တဲ့ပစ္စည်းနဲ့တတိယအမျိုးအစားဓာတ်ပြုမှုကိုတွေးရှိခဲ့တာဖြစ်ပါတယ်။သူတို့ရဲ့တွေးရှိမှုကို asymmetric organocatalysis လို့ခေါ်ပြီးသူတို့ရဲ့ Nobel Ethics ကိုဖွင့်ပေးနိုင်ခဲ့ပါတယ်။ Nobel ဆုရပညာရှင်တယောက်ဟာဒီ Nobel ရဲ့ဦးဆောင်ပညာရှင်တွေဖြစ်ကြပြီးသူတို့ရဲ့ကျေးဇူးကြောင့်ဒီပညာရဟာ2009ကစပြီးတဟုန်တို့တိုးတက်လာခဲ့တာဖြစ်ပါတယ်။